တော်ရရှိမြခင်ဗျာတင်ပြရတော်တမချန်းစီစဉ်မှာဖះရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးကိုလေးလာပြီးစီးခဲ့တဲ့နောက်မှာတော့ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခအနာဂတ်တိကျမ်းကိုဆက်လက်လေ့လာသွားမှာဖြစ်ပါတယ်မိခအနာဂတ်တိကျမ်းဆိုတဲ့အတိုင်းဖះရှင်ရဲ့ဝိညာဉ်တော်ပုတ်သွင်းခြင်းအဖြစ်ရေးသားသူကတော့ပရောဖက်မိခဖြစ်ပါတယ်အဖခမီးတော်ဖះရဲ့ကြောက်မဲ့ဖွယ်ရာအပြစ်စီရင်ခြင်းတွေနဲ့ဣသရေလကျူးလူမျိုးတွေခံစားရတဲ့ဖះရှင်ရဲ့ဘုန်းတော်အာနုဘော်တော်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတရားမြင့်မြတ်ပုံတွေကိုယူပါယုံမှမြင်တွေ့ခံစားရတဲ့အတိုင်းလှလှပပဖော်ပြထားတဲ့မိခာနာဂတိကျမ်းလေ့လာမှုဏ္ဍာမိုင်းအဖြစ်ဒီကနေ့တင်ပြတော်တမချန်းစီစဉ်မှာဒေါက်တာထွတ်မြတ်ရေးကအခုလိုလေ့လာရှင်းလင်းတင်ပြမှာဖြစ်ပါတယ
်သောတရှင်မိတ်ဆွေအပေါင်းတို့ခင်ဗျာအဖဖះသခင်ဤမဟာအမှုတော်ဆောင်လုပ်ငန်းကြီးဖြစ်တဲ့တင်ပြတော်သမကျမ်းအမိရှိကျမ်းစာလိလာရေးအစီအစဉ်ကြီးဟာဒီကနေ့ဖို့မှာတော့မိခအနာဂတ်ကျမ်းစီကိုစိုက်စိုက်မြဲ့မြဲ့ရောက်ရှိလာခဲ့ပါကြီးကျွန်တော်မိတ်ဆွေတို့ဟာကဘာဦးကျမ်းကနေစပြီးတော့ကျမ်းပေါင်းအစူစူတို့ကိုကျမ်းပိုက်ကြီးကျမ်းပိုက်ငယ်တစ်ခုမျှမကြံမလတ်ရလေးအောင်လိလာသွားခဲ့ကြတာဟာဆိုရင်ဓမ္မသစ်ကျမ်းများမှာဆိုရင်ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကိုပြီးဆုံးသွားခဲ့ပါပြီဓမ္မဟောင်းကျမ်းမှာကျတော့ယောနဝတ္ထုကိုပြီးစီးသွားခဲ့ပါပြီဓမ္မဟောင်းဓမ္မသစ်အလှည့်ကျလိလာခဲ့တဲ့အစီအစဉ်အတိုင်းပဲအစဉ်အလာအတိုင်းပဲအခုအချိန်မှကျတော့မိခအနာဂတိစီကိုရောက်လာရခြင်းဖြစ်ပါတယ်ကပ္ပဦးကျမ်းအခန်းကြီး1အစအဦး၌ဘုရားသခင်သည်ကောင်းကျင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏တဲ့အဲ့ဒီကြီးညာချက်ကနေစပြီးတော့ကျွန်တော်တို့လိလာလာလိုက်ကြတာဟာအံ့ဖွယ်သောကျေးဇူးတော်နဲ့လူသားတို့အတွက်အသက်ရှင်ခြင်းတရားလမ်းကြောင်းကြီးကိုဖော်ပြသွားတဲ့ကျမ်းတွေကိုအစူစူကိုနှစ်ပေါင်း၅နှစ်ကြော်ကြော်လိလာခဲ့ကြရပြီ။မကြာခင်လအနည်းငယ်အတွင်းမှဆိုရင်ဖြင့်ကျမ်းစာတော်မြတ်တအုပ်လုံးကိုပြီးဆုံးသွားရတော့မှဖြစ်ပါလေ။ဒါဟာအဖဖခင်ပြုတော်မူသောကျေးဇူးတော်များကြောင့်သာလျှင်အစီအစဉ်အလုံးတို့ကိုကျွန်တော်တို့ဟာအခုအချိန်အထိစင်ဆက်မပြတ်ဒလဆက်အရှိန်အဟုန်မပြဲဝိညာဉ်တော်လမ်းပြသွန်သင်သည့်အတိုင်းဖော်ပြပေးနိုင်ခဲ့တယ်လို့ကျွန်တော်တို့ဆိုခြင်းပါလေ။ဖခင်ဟာအသက်ရှင်တော်မူတယ်ဖခင်။လူသားအပေါင်းတို့နဲ့တကွလောကရတရားမြေကြီးနဲ့မြေကြီးတစားများစัจ java လာအနန္တတို့ကိုဖန်ဆင်းပိုင်ဖအုပ်ဆိုးတော်မူသောဘုရားသခင်ဖြစ်တော်မူတယ်။သူဟာဖြင့်နှုတ်ကပတ်တရားတော်မြတ်အားဖြင့်ကျွန်တော်လူပုံလောကကိုအဆက်အသွယ်ပြုပြီးတော့သူ့ရဲ့တည်ရှိခြင်းစိုးမိုးအုပ်ချုပ်ခြင်းအသက်ကိုပေး၍ချစ်ခြင်းလူသားတိကိုခံယူ၍ကယ်တင်ခြင်းဆိုတဲ့ဂျေဇုကိုချထားပေးခြင်းတို့ရဲ့ပမာတရားတွေကိုကျွန်တော်တို့ကျမတို့တဦးစီသိရှိနားလည်နိုင်အောင်လမ်းပြစောင့်ထိန်နေခြင်းပဲဖြစ်ပါတယ်။ကောင်းကြီးပေးနေခြင်းပဲဖြစ်ပါတယ်။ဒါကြောင့်မို့လဲအခုလိုသင်သိရသောသမာကျမ်းသင်ခန်းစာဆရာတွေဟာသူ့ရဲ့လမ်းပြခြင်းကောင်းကြီးပေးခြင်းတို့အဖြစ်သာပေါ်ထွက်လာရခြင်းဖြစ်တယ်။သူ့ရဲ့နှုတ်ကပတ်တော်တို့ကိုမဖြစ်မနေလိလာသုံးသပ်ဖို့လေလိုလာတယ်။ဒါဟာမဟာအမှုတော်မြတ်ဖြစ်လို့ကျွန်တော်တို့ဘက်ကနေမဖြစ်မနေဆောင်ရွက်ရသောအမှုမဖြစ်မနေဆောင်ရွက်ရသောအမှုမေဆွေတော်တရှင်တို့အပေါင်းတို့အနည်းနဲ့လေကြားနာဆင်ခြင်ရမယ်အမှုတော်ပဲဖြစ်တယ်လို့ခံယူပြီးတော့ကျွန်တော်အနည်းနဲ့သူ့ကိုဆက်ကပ်အံ့နှံ၍ပြုရသောအမှုတော်များကိုဆောင်လျက်နေရခြင်းသာဖြစ်ပါတယ်တော်တရှင်မေဆွေအပေါင်းတို့အခုအချိန်မှာတော့မိခာအနာဂတ်တီလို့ခေါ်တဲ့အများသောကျမ်းစာပညာရှင်တို့သတ်မှတ်ထားတဲ့ပရောဖက်ငယ်တစ်ပါးရဲ့ကျမ်းကိုရောက်ရှိလာပါပြီကျမ်းစာတို့ကိုတိုးတိုးရေးတဲ့အတွက်ကြောင့်ပရောဖက်ငယ်ကျမ်းစာကိုရှည်ရှည်ရေးလို့ပရောဖက်ကြီးဆိုပြီးတော့ရေပုံရသဘောသတ်မှတ်တဲ့ကြီးချင်းငယ်ချင်းဆိုတာကိုအဓိကမှတ်ထားရေးသားလိုက်သောသက်ဆိုင်ရာအနာဂတ်တို့ကဆောင်ကျင်းလာသောသတင်းစကားတို့၏အတိမ်အနဲ့ပေးစွန်လိုက်သောဝိညာဉ်ခွန်အားတွေအပေါ်မှသာမူတည်ပြီးတော့လိလာသုံးသပ်ရမယ်ဆိုရင်တော့နှုတ်ကပတ်တော်မှပါဝင်သူပရောဖက်အားလုံးတို့ဟာကြီးပြီးငယ်ပြီးတဦးမှမရှိသူတို့ဤကန္တာနှင့်သူတို့အကုန်လုံးတို့ဟာအလွန်အရေးကြီးသောအနာဂတ်များကိုစီရင်ရေးသားပွားခဲ့ကြခြင်းဖြစ်တယ်ဆိုရကိုကျွန်တော်တို့သင်သိရသောသမာကျမ်းဟာခံယူထားပါတယ်အဲ့ဒီခံယူချက်အတိုင်းပဲအခုအပိုင်းမှာလည်းကျွန်တော်တို့ဟာပြန်လည်အတည်ပြုခြင်းပါတယ်ဒါကြောင့်မို့လို့လည်းအခုမိခာအနာဂတ်ကျမ်းကိုကျွန်တော်တို့ဟာအသေးစိတ်ဆင်ခြင်နှလုံးသွင်းပြီးတော့အကောင်းဆုံးပြင်ဆင်တင်ဆက်ပြီးတော့အလွန်အရေးကြီးတဲ့အနာဂတ်ကျမ်းကြီးဖြစ်ကြောင်းကိုတင်ဒီရှာရှာပေါ်ပြသွားလိုပါ रे မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီအနာဂတ်ကိုရေးသူကတော့မိခာတဲ့မိခာအနာဂတ်ကျမ်းဆိုတော့မိခာရေးတာပေါ့အ အဲ့ဒီမိခါဆိုတဲ့အမည်နာမတွေဟာလေကျမ်းစာမှာနေရာအတော်များများမှာတွေ့ရတယ်လို့ဆိုပါတယ်မိခါရဲ့အ내အတိတ်ပဲကတော့တကိုးကြီးသောဘုရားသခင်နှင့်အဘယ်သူတူတနည်းဆိုတဲ့မေကွန်းရဲ့အတိတ်ပဲရှိတယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီမိခါဆိုတာဟာအဖဘုရားသခင်ဤကောင်းငင်တမန်တော်ကြီးဖြစ်တဲ့မိခေလာမိုက်ကယ်နဲ့လည်းအတိတ်ပဲခြင်းရောအခေါ်အဝေါ်ခြင်းကိုဆက်နွယ်နေပါတယ်မိုက်ကယ်ကနေပြီးတော့မှမိခာဆိုပြီးဖြစ်လာတယ်လို့လည်းတချို့ပြောကြပါတယ်။ဟုတ်ပါတယ်။မိခာရဲ့အ내အတိတ်ဘယ်ကတကိုးကြီးသောဖျားနှင့်အဘယ်သူတူသည်ဖြစ်တယ်လို့မိုက်ကယ်ရဲ့အတိတ်ဘယ်ကတော့မယိုးမဆွဲပဲဖျားနှင့်အဘယ်သူတူသည်လို့ပဲဖြစ်ပါတယ်။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုကျွန်တော်တို့လေ့လာသွားရမယ့်မိခာကိုမိခာအနာဂတ်ကိုပြုစုရသောပရောဖက်ကြီးမိခာဆရာဟာဘယ်သူလဲဘယ်အရက်သားလဲဆိုတာတွေ့ကြတော့အဲ့ဒီအနာဂတ်ကျမ်းရဲ့အခန်းကြီး1တဲကအချက်တွေနဲ့ပဲအဖြေထုတ်ယူလို့ရနိုင်ပါ रे မိခာအနာဂတ်ကျမ်းအခန်းကြီး1ရဲ့အငယ်1အရာဆိုရင်ယုဒရှင်ဘရင်ယောသန်မင်းအာခတ်မင်းဟေစကိမင်းတို့လက်ထက်၌မောရရှယွာသားမိခာသည်ရှမာရိမြို့နှင့်ယေရုရှလင်မြို့အဖို့ခံရသောထာဝရဘုရား၏ဗျာဒိတ်တော်ဟူမူကားတဲ့ရှင်းပါတယ်နော်အဲ့ဒီပေါ်ပြချက်ကိုထောက်ထားလိုက်ရင်သူဟာယေရုရှလင်မြို့တော်ကြီးရဲ့အနောက်တောင်ဘက်ဒေသမှာတည်ရှိနေတဲ့မောရရှယွာသားမိခာဖြစ်တယ်ဆိုတာကိုကျွန်တော်စတင်သိရှိလာရပါတယ်။တခါအဲ့ဒီမောရရှယွာဆိုတာဟာနာမည်အနည်းငယ်လေးပြောင်းလဲပြီးတော့ဂါသဆိုတဲ့စီရင်စုထဲမှာပါဝင်လိုက်မယ်ဆိုတာကိုတော့အသေးစိတ်ပထဝီအနေအထားအဖြစ်အခန်းကြီး1ရဲ့အငယ်14အရာထပ်မှန်ပြီးတော့အခုလို့စိတ်ဖြာပြီးတော့တွေ့ရပြန်ပါတယ်။ထို့ကြောင့်သင်သည်ဂါသပြည်မောရရှက်မြို့သို့လက်ဆောင်ကိုပေးလိုက်ရမည်။အာခစိတ်မြို့သားတို့သည်ဣသရေလရှင်ဘရင်တို့ကိုလှည့်စားကြလိမ့်မည်။အိုမရေရှမြို့သမီးသင်၏ဥစ္စာကိုအမွေခံသောသူကိုငါခေါ်ခဲ့မည်။သူသည်ဣသရေလဘုံအဒုလန်မြို့သို့ရောက်လိမ့်မည်တဲ့။ကြားရတဲ့အတိုင်းပါပဲနော်။ပထမပိုင်းတုန်းကမောရရှယွာသားလို့ဖော်ပြတယ်နောက်ပိုင်းကျတော့အဲ့ဒီမောရရှယွာပဲဖြစ်လိမ့်မယ်မောရရှမျိုးဆိုပြီးတော့ဂါဖပြည်အတွင်းထဲမှာပါဝင်တဲ့မျိုးကလေးအဖြစ်ဖော်ပြပါတယ်နောက်တစ်ခါမရေရှမျိုးသမီးဆိုပြီးတော့လည်းဖော်ပြလိုက်ခြင်းအပြင်တမန်တော်ကြီးမိခါဟာသူ့ရဲ့ဇာတိချက်ကြွေမောရရှကိုနာမည်အမျိုးမျိုးလှည့်ပြီးတော့သုံးတယ်လို့ကျွန်တော်တို့ခန့်ယူပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီမိခါအနာဂတ်ကျမ်းရဲ့ဖော်ပြချက်တွေအရာဆိုရင်သူဟာကက်တင်ရှင်သခင်ခရစ်တော်မှာပေါ်ထွန်းပြီးနှစ်ပေါင်း800ခန်းလို့ခန့်မှန်းရတယ်။ယုဒရှင်ဘရင်ယောသန်အာခတ်ဟေဇကိမင်းတို့ရဲ့လက်ထက်မှာပေါ်ထွန်းခဲ့တယ်။ပရောဖက်ပြုခဲ့ရတယ်။သူဟာပရောဖက်ကြီးဟေရှာယနဲ့ခစ်ပြိုင်ပေါ်ထွန်းခဲ့ခြင်းဖြစ်တယ်။သူ့ရဲ့စာပေအရေးအငွေ့တွေဟာလေဟေရှာယရဲ့အနာဂတ်များရဲ့စာပေအရေးအငွေ့များနဲ့မကင်းဘူးဆိုပြီးတော့သူ့တေတီများကသုံးသပ်ကြပါတယ်။အဲဒီလိုပရောဖက်ကြီးဟေရှာယနဲ့ခစ်ပြိုင်လို့ပြောတဲ့အခါကျတော့ပရောဖက်ဟောရှိအာမုတ်တို့နဲ့လည်းပဲသူဟာမှီသွားခဲ့တဲ့ပရောဖက်တပါဖြစ်လိမ့်မယ်လို့ကျွန်တော်ခန့်မှန်းလို့အဖြေထွက်လာပါတယ်။ယေရုရှလင်မြို့ရဲ့အနောက်တောင်ဘက်ကဂါသပြည်သို့မဟုတ်ဂါသစီရင်စုမောရရှာလို့ဆိုထားကြတဲ့ကလေယုဒပြည်ခေါ်တောင်ဘက်ဣသရေလအယသာဣသရေလလူမျိုးဂျူးလူမျိုးဖြစ်တယ်ဆိုတာဟာထင်ရှားနေတဲ့ပရောဖက်ယုဒပြည်သားမိခာပရောဖက်သူဟာဖြင့်တောင်ဘက်မြို့တော်ယေရုရှလင်အတွက်သာမဟုတ်မြောက်ဖက်ဣသရေလမြို့တော်ရှမာရိအတွက်ကိုပါပရောဖက်အမှုတော်ကိုထမ်းရွက်သွားခဲ့ရပါတယ်အခုသူပြုသွားတဲ့အနာဂတ်တို့ဟာအချိန်ကာလအဖြစ်မြောက်ဖက်ဣသရေလတို့မြောက်ဖက်ဣသရေလတို့ကိုအာရှုရီလို့အမည်ရှိတဲ့ Assyrians ခေါ်နေချေမြားကဝင်ရောက်တိုက်ခိုက်သိမ်းပိုက်တဲ့အချိန်နဲ့ကြုံဆုံနေတယ်အာရှုရီဆိုတဲ့ Assyrians တွေဟာမြောက်ဖက်ကတဆင့်တောင်ဘက်ယူဒာကိုလည်းသိမ့်ပိုက်ဖို့ဆက်လက်ကြိုးစားခဲ့ကြပြီတယ်။ဒါပေမဲ့အဲ့ဒီအချိန်ဟာဟေဇကိမင်းရဲ့လက်ထက်ဖြစ်တယ်။ဟေဇကိမင်းရဲ့လက်ထက်မှာယုဒတို့ဟာအာရှုရိတွေရဲ့အဝိုင်းကိုခံရပြီးမှအဖဖျားသခင်ရဲ့ကျေးဇူးတော်မြတ်ကြောင့်သိမ့်ချီနေတဲ့အာရှုရိတပ်သားတွေရဲ့အန်ဒီရဲ့စက်ကွင်းကနေအံ့ဩဖွယ်လွတ်မြောက်သွားခဲ့ရတယ်။မြောက်ဖက်ဣသရေလကတော့မရှုမလရှုံးနေပြီးတော့တိုင်းပြည်လုံးနီးပါးတရီကြီးနဲ့ကျွန်းအဖြစ်ဆွဲခေါ်ခံရပြီးတဲ့နောက်တိုင်းပြည်ကြီးပြက်သွားခဲ့ရတယ်။အဲ့ဒီသမိုင်းမှတ်တမ်းတွေကိုကျွန်တော်တို့ဟာဓမ္မသမိုင်းအရာပြန်ပြီးတော့တွေ့ရမှာဖြစ်ပါတယ်။ဟုတ်ပါတယ်။ဓမ္မသမိုင်းမှာတွေ့ရတယ်ဆိုတော့ကမ္ဘာသမိုင်းမှာကောမတွေ့ရဘူးလား။ဒီအတိုင်းပဲဆိုထားပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီသမိုင်းနောက်ခံတွေတဲက ယုဒရှင်ဘုရင်အာခတ်မင်းနဲ့ခေပြိုင်အာခတ်မင်းတဲ့12နှစ်လောက်နောက်ကျပြီးတော့မြောက်ဖက်ဣတရီလမှာဟောရှိဆိုတဲ့ဘုရင်မိုက်ဟာနန်းတက်လာတယ်။သူခင်မှာအာရှုရိတွေဟာမြောက်ဖက်ဣတရီလကိုဘလောက်အထိနှိပ်စက်ခဲ့တယ်ဆိုတာကိုအကြံပြင်းမြသတိရအောက်မိစီလိုပါလေ။မမေ့တိုက်သောသင်္ကန်းစာများမှုလိုပါ။ဟုတ်ပါတယ်။ဓမ္မရာဇဝင်သရုတ်ထစာဆောင်အခန်းကြီး18အငယ်1မှ6တိုင်အောင်ကျွန်တော်တင်ပြပါရစေ။ယုဒရှင်ဘုရင်အာခတ်နန်းဆန်12နှစ်တွင်အေလာသာဟောရှိသည်နန်းထံ၍ရှမာရိမြို့၌ဣသရေလနိုင်ငံကို6နှစ်စူးစမ်းလေ၏ထိုမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၏သို့တော်လည်းသူရှိမှဖြစ်ဖူးသောဣသရေလရှင်ဘုရင်တို့ပြုသောဒုစရိုက်ကိုမမိထိုမင်းကိုအာရှုရိရှင်ဘုရင်ရှာလမနေစားသည်စစ်ချီ၍ဟောရှိသည်ကြွန်ခံသဖြင့်အခွန်ဆက်ရ၏နောက်တဖန်နှစ်တိုင်းဆက်ရသောအခွန်ကိုမဆက်။သွာအမည်ရှိသောအေဂုတ်ထုရှင်ဘရင်ထံသို့တန်တမန်ကိုဆေလွတ်၍ပုံကံမြည်အကြံရှိသည်ကိုအာရှုရိရှင်ဘရင်သိသဖြင့်ဟောရှိကိုဖမ်းဆီး၍ထောင်ထဲမှချုပ်ထားပြီးလျှင်ဣသရေလပြည်တလျှောက်လုံးသို့စစ်ချီ၍ရှမာရိမြို့သို့ရောက်တော်သုံးနှစ်ဝိုင်းထား၏။ဟောရှိနန်းဆန်9နှစ်တွင်အာရှုရိရှင်ဘရင်သည်ရှမာရိမြို့ကိုရောက်ပြီးလျှင်ဣသရေလအမျိုးကိုအာရှုရိပြည်သို့သိမ့်သွား၍ဂောဇန်မြင့်နာဟာလမြို့ဟာဘော်မြို့အစရှိသောမေဒီနိုင်ငံမြို့ရွာတို့၌ထား၏တဲ့ဖြစ်မှဖြစ်ရပလိဆိုတဲ့ရွေးကောက်တော်မူသောလူမျိုးတော်ကြီးရဲ့မြောက်ဖက်ဣသရေလတရုတ်ပြက်ပုံတွေဒုက္ခရောက်ပုံတွေကတော့ကြားရတဲ့အတိုင်းပါပဲမိတ်ဆွေအပေါင်းတို့မိတ်ဆွေတို့ကျွန်တော်တို့အတွေ့အခုရှေ့မှစောင့်စားနေတဲ့အနာဂတ်ကျမ်းတွေဟာဖြင့်အဲ့ဒီလိုတိုင်းပြည်ကြီးချိန်ပြီးအောင်ပြီးတဲ့ကဲ့သို့ခန်းစားနေရတဲ့အချိန်မှာတောင်ဘက်ယူရပြည်သားမိခါပရောဖက်ကြီးကိုတိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေဖြစ်လိမ့်မယ်လို့အကြံပြင်းမျှကျွန်တော်တို့ခန့်မှန်းကြပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဓာတွေကတော့မြောက်ဖက်ဣသရီလဆိုတဲ့နိုင်ငံနဲ့ပတ်သက်တဲ့စီရင်ချက်တွေနဲ့မြင်ကွင်းတွေပါ။အဲ့ဒီအချိန်ကာလနှောင်းပိုင်းကျတော့ယူရရှင်ဘုရင်အာခတ်ကသွေပြီးတော့သူသားဟေဇကိဟာယူဒပြည်မှနန်းတက်လာခဲ့ပါ रे အဲ့ဒီယူဒမင်းကတော့မင်းကောင်းမင်းမြတ်ယူဒနိုင်ငံရဲ့မင်းဆက်အပါ20လောက်မှာမင်း5ပါးလောက်ဟာမင်းကောင်းမင်းမြတ်ပါဝင်တယ်ဆိုတာကိုကျွန်တော်အချိန်ချင်းပြောခဲ့ပြီးပါပြီเนาะမြောက်ဖက်ဣသရီလမှာတော့16ပါးသောမင်းဆက်တပါးမှမကောင်းဘူးအဲ့ဒီလိုစံမတူလူဆိုးမင်းဆက်တွေမှုလို့လေအဲ့ဒီ16ပါးခက်လေကုံကောမြောက်ဖက်ဣသရီလဟာအာရှုရိရဲ့ကျွန်းလုံးလုံးဖြစ်ခဲ့တာပဲဒါပေမဲ့ယုဒဟာလည်းဒီတိုင်းတော့မနေပါဘူးနော်။သူကလည်းလေးပုံသုံးပုံတော့မင်းနေဟာမင်းစိုးမင်းညစ်တယ်လို့ကျွန်တော်ပြောပြပြီးမဟုတ်ဘူးလား။အပား20မှာ5ပါးလောက်ပဲကောင်းတယ်ဆိုတော့လေးပုံပုံတပုံပဲကောင်းတယ်လी။လေးပုံသုံးပုံလူစိုးမင်းဆက်တယ်ဆိုတော့သူကလည်းသိတော့မထူဘူး။နှစ်ပေါင်း130လောက်နောက်ပိုင်းချပြီးတဲ့အခါကျတော့ဘာပုလုံဘရင်နေပုတ်ခတ်နေစာရဲ့တက်ကြီးတွေဝိုင်းပြီးတော့အဲ့ဒီယုဒတပီလုံးကိုဆွဲခေါ်သွားပြီးတော့ကျွန်လုတ်သွားလေရဲ့။အဲ့ဒါကြောင့်လေပရောဖက်ကြီးဒန်ယေလတို့ဘာလို့အဲ့ဒီဘာဘူးလုံကိုပါသွားပြီးတော့အဲ့ဒီဘာဘူးလုံမှာပဲအနာဂတ်ကျမ်းကိုပြုစုခဲ့ရခြင်းမိ쇠တို့ဒီအကြောင်းတွေကိုမှတ်မိနေအောင်လို့ကျွန်တော်အနေနဲ့ပြန်လည်တင်ပြရခြင်းဖြစ်ပါတယ်မိ쇠အပေါင်းတို့ဣသရေလမြောက်ဖက်ချမ်းရဲ့ကျွန်းဖြစ်ခံရတဲ့ဇာလန်းကိုတော့စောစောတုန်းကကျွန်တော်တို့တင်ပြခဲ့ပြီးပါပြီနော်အဲ့ဒီခေတ်အချိန်လောက်မှာပဲယူရရှင်ဘရင်အာခတ်နောက်ပိုင်းမှာသေပြီးတော့သူသားဟေဇကိဟာယူရမှာနန်းတက်လာခဲ့တယ်အဲ့ဒီယူဒမင်းဟေဇကိကတော့မင်းကောင်းမင်းမြတ်ဒါကြောင့်လေအဖဖျားသခင်ရဲ့ကောင်းကြီးတွေကိုအများကြီးခံစားခဲ့ရတယ်။အဲ့ဒီမင်းဟာအဖဖျားသခင်ရဲ့နှုတ်ကပတ်တော်တို့ကိုမေ့ပြောက်ထားခဲ့တဲ့ဘိုးဘေးတွေအပြစ်တွေအတွေ့အဖဖျားသခင်ကိုပြန်လဲပြီးတော့ဝန်ချတောင်းပန်နိုင်ငံတစ်ဖွန်းလုံးမှာဝိညာဉ်ရေးနှိုးချမှုလို့ခေါ်တဲ့ revival အစီအစဉ်တွေကိုကိုယ်တိုင်ဦးဆောင်ပြီးတော့လုပ်ခဲ့လီရဲ့အဖဖျားသခင်ကလည်းသူ့ကိုသေလောက်တဲ့အနာယောဂါကြီးဆွဲကပ်စေပြီးတော့မှသေဖို့စီရင်ပြီးကမှအဖဖျားသခင်ကိုမျက်ရည်ကျပြီးဆူတောင်းတာနဲ့ပဲနောက်ထပ်အသက်15နှစ်ရှင်သန်ခွင့်ဆက်လက်ပေးခဲ့တယ်ဆိုတဲ့တမိုင်းမှတ်တမ်းတွေကိုကျွန်တော်တို့ဓမ္မရာဇဝင်မှာတွေ့ကြရပြီးဖြစ်ပါတယ်အထက်ကဖော်ပြခဲ့တဲ့အတိုင်းပဲမြောက်ဖက်ဣသရေလတို့ကိုရဲရဲဆက်ဆက်အပြစ်ဒဏ်ပေးပြီးတော့အာရှုရိရဲ့ကျွန်းဘဝကိုရောက်စီခဲ့တဲ့အဖဖျားသခင်ဟာယုဒတို့ကတော့ကျွန်တော်ပြောခဲ့တဲ့အတိုင်းပဲချက်ချင်းဒုက္ခမကြုံစေဘူးအာရှုရိတွေဟာမြောက်ဖက်ကိုသာအနိုင်ယူသွားရတယ်ယုဒဆိုတဲ့တောင်ဘက်ဣသရေလကတော့မရှုမလှစစ်ရှုံးပြီးတော့သူတို့ဘရင်ကြီးကိုယ်တိုင်ကသားတွေရဝိုင်းသက်လို့သေရတဲ့အထိအဖဖျားသခင်ပေးတဲ့အပြစ်စီရင်ခြင်းကိုခံရပြီးတဲ့နာ ယုဒကိုဘေးအန္တရာယ်မှလွတ်ကင်းစေခဲ့တယ်ဆိုတဲ့အကြောင်းတွေကိုလည်းကျွန်တော်သမိုင်းမှာဆက်ပြီးတော့တွေ့ရပါတယ်။ဒီအကြောင်းတွေကိုဓမ္မရာဇဝင်ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး32ရဲ့မှတ်တမ်းတွေဟာရှင်းလင်းပြတ်သားစွာနဲ့ဖော်ပြထားပါတယ်။အဲ့ဒီရာဇဝင်ကျုပ်ဒုတိယစာဆောင်ရဲ့အခန်းကြီး32ရဲ့အငယ်9နဲ့10မှာအခုလို့တွေ့ရခြင်းဖြစ်ပါတယ်။အဲ့ဒီလိုအာရှုရိတွေကယေရုရှလင်မြို့တော်ကြီးကိုဝိုင်းဝန်းပြီးတော့တိုက်ခိုက်သိမ်းယူဖို့ကြိုးစားနေတဲ့အချိန်တောင်ဘက်ယူရာမျက်လုံးပြူနေရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာဒီဘုရင်မင်းကောင်းမင်းမြတ်ဟေဇကိဟာသူ့လူမျိုးတော်ကိုဘယ်လိုပြောခဲ့သလဲဆိုတာကိုအခုလို့ကျွန်တော်တို့ပြန်ပြီးတွေ့ရခြင်းပါခွန်အားယူ၍ရဲရင်ခြင်းရှိကြလောအာရှုရိရှင်ဘုရင်နှင့်သူ၌ပါသောအလုံးအရင်အပေါင်းတို့ကြောင့်မကြောက်ကြနှင့်စိတ်မပြည့်ကြနှင့်ငါတို့ဘက်၌နေသောသူတို့သည်သူ့ဘက်၌နေသောသူတို့သည်သာ၍များကြ၏သူ့ဘက်၌လူလက်ယုံရှိ၏ငါတို့ဘက်၌ထောက်မ၍စစ်ကူတော်မူသောငါတို့၏ဖျားသခင်ထာဝရဖျားရှိတော်မူသည်ဟုမိန့်တော်မူ၏လူများတို့သည်ယုဒရှင်ဘုရင်ဟေစကိစကားကိုကိုးစားကြ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီလိုအဖဖျားသခင်ရဲ့ကဲမခြင်းဆရာဟာလေလူသားတို့ကြံစီလို့တောင်မှမိပွေမရှိကြောက်ခမန့်လိလိတကူကြီးလွန်လှပါလေသိမ့်ချီနေတဲ့အာရှုရိတပ်ကြီးတွေဟာယေရုရှလင်ကိုဝိုင်းနေယုဒကိုကျွံပြုတ်ဖို့ကြိုးစားတယ်ဒါပေမဲ့မြားသင်းတောင်မှမြို့တဲကိုမကြရဆိုတဲ့အတိုင်းပဲအာရှုရိတို့ဟာဘာဆိုဘာမှမတတ်နိုင်တဲ့အပြင်ဣသရေလလူမျိုးတယောက်မှထွက်ပြီးတော့တိုက်เสียမလို့တော့ပဲနဲ့အဲ့ဒီယေရုရှလင်မြို့ပြင်မှာပဲတက်လုံးပြုတ်ခဲ့ရတယ်ဆိုတာကိုလေသမိုင်းမှတ်တမ်းများကထင်ရှားစွာဖော်ပြထားပါတယ်ဟုတ်ပါတယ်အဲ့ဒီရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး32ရဲ့အငယ်20ကနေ23ကိုပြန်ကြည့်ရင်အခုလိုတွေ့ရကြောင်းပါထိုအကြောင်းကြောင့်ဟေစကိမင်းကြီးနှင့်အာမုတ်သားပရောဖက်ဟေရှာယသည်ဆုတောင်း၍ကောင်းကင်ဘုံသို့ဟစ်ခေါ်သဖြင့်ထာဝရဘုရားစီလွတ်တော်မူသောကောင်းကင်တမန်သည်အာရှုရိရှင်ဘုရင်တက်၌ခွန်အားကြီးသောသူရဲများတက်မှုစစ်ကဲများအပေါင်းတို့ကိုတုတ်သင်ပယ်ရှင်းလေ၏ရှင်ဘုရင်သည်မျက်နှာပြည့်လျက်မိမိပြည်သို့ပြန်သွား၏မိမိဖျား၏ဗိမ္မာန်သို့ရောက်သောအခါမိမိသားရင်တို့သည်ဓာတ်နှင့်တတ်ကြ၏တဲ့မိတ်ဆွေအပေါင်းတို့အဲ့ဒီသမိုင်းနောက်ခံဖြစ်ရမှန်တို့ကြားမှာမိခါရှင်သန်ခဲ့ရခြင်းပဲပရောဖက်အမှုကိုပြုခဲ့ရခြင်းပဲမိခါအနာဂတ်တိဟာစာပေအထုံးအဖွဲ့အရာဖြစ်စေလင်္ကာယသအမြင်ရှုထောင့်ကဖြစ်စေထိတ်တန်းအနာဂတ်တိရဲ့လို့သူတေပီအများစုကသဘောတူကြပါတယ်သူအရေးအသားတွေဟာဆူရှာတယ်ကိုပိုင်ဟန်ပန်တွေဟာသိပ်ပြီးတော့ပေါ်လွင်တယ်တစ်ချိန်တည်းမှာစာပေရေးသားသူသူ့စရိုက်နဲ့စိတ်နေစိတ်ထားတို့ကိုခမန်းမိလောက်စေတယ်ဒီနည်းအားဖြင့်လဲသူဟာထက်မြက်သူခံစားလွယ်သူအမှုပညာခံစားချက်ရှိသူလို့အများကသတ်မှတ်ပါတယ်သူ့ရဲ့စာပေတွေဟာအဖွဲ့အနှဲ့တွေကနှောမိုးနေသလားဆိုတော့လည်းမဟုတ်ဘူးလက်တွေ့ကြတယ်သတင်းမှန်များကိုပေးနိုင်ခဲ့တယ်လို့ကျွန်တော်ဆိုရမှာပါမြားစွာသောယုံကြည်သူခရိယန်တွေဟာမိခါရဲ့စာပေဩဇာတက်ရောက်မှုကိုမိမိတို့စီမှခံစားနေရတယ်ဆိုတာကိုကိုကိုကိုမသိဘဲနဲ့မိခါအနာဂတ်ဝေါ်ဟာရတွေကိုအစွဲကတ်နေသူတွေအတော်များတယ်လို့လည်းကျွန်တော်တို့သိရပါတယ်အထူးသဖြင့်အဖရဲ့ကြောက်မဲ့ဖွဲ့ရအပြစ်စီရင်ခြင်းတွေကြားတဲ့ကနေပြီးတော့ဣသရေလလူမျိုးတော်ခံစားရမယ်အဖဖျားသခင်ဘုံတကူအာနုဘော်တော်ကေတင်ချင်းဂျေစုတရားရဲ့မြင့်မြတ်ဘုံတွေကိုသူယူပါယုံမှမြင်တွေ့ခန်းစားရတဲ့အတိုင်းမိခါဟာလှလှပပကြီးဖော်ပြသွားမယ်ဆိုရကူမိ쇠တို့ကျွန်တော်တို့ခန်းစားရမယ်အကြောင်းကျွန်တော်အနေနဲ့ကြိုတင်တင်ပြခြင်းပါ रे မိ쇠တော်တရှင်အပေါင်းတို့မိခါဟာအဓိကအဖြစ်တရားစီရင်ခြင်းကိုဖော်ပြသူပရောဖက်ဖြစ်တာတော့အမှန်ဒါကြောင့်သူ့ရဲ့ပထမအနာဂတ်ကြံကြီးသုံးခန်းတို့ဟာအပြစ်တင်ဝေဖန်ခြင်းတွေအပြည့်အနှံ့နဲ့တွေ့ရလိမ့်မယ်အဲ့ဒီနောက်မှာတော့ကြံအခန်းကြီး၄ခုတို့ဟာနှစ်သိမ့်စီချင်းကြံများဖြစ်လိမ့်မယ်လို့ကျွန်တော်ကြိုတင်ဖော်ပြပေးလိုပါ रे ဒီကြံရဲ့တော့ချက်ကြသောအပိုင်းကိုဖော်ပြပါဆိုရင်တော့မိခအနာဂတိကြံအခန်းကြီး9ရဲ့အငယ်18ပဲဖြစ်ပါ रे အပြစ်မှလွတ်တော်မူထသောကြံကျွင်းသောအမွေတော်လူတို့ဤလွန်ကျူးခြင်းများကိုသီးခံတော်မူထသောဂယုနာ၌မွေးလျော်သောကြောင့်အစင်အမျက်ထွက်တော်မမူသောကိုတော်ကဲ့သို့အဘေဖျားရှိပါသနီးတဲ့မိတ်ဆွေအပေါင်းတို့ကျွန်တော်အဖို့တော့ကြက်ကြတယ်ဆိုပြီးတော့ခံယူထားတဲ့အတိုင်းပဲပရောဖက်ကြီးမိခါဟာလည်းခံယူထားပါတယ်ကိုတော်ကဲ့သို့အဘေဖျားရှိပါသနီးဆိုတဲ့ဆောင်းပုတ်ကိုသူ့ယင်တဲမှာဆွဲထားပြီးတကယ်သူသူ့ရဲ့ကြမ်းအဆင့်ဆင့်တို့မှာသူဟာဆက်နွယ်ဖော်ပြသွားလိမ့်မယ်လို့လည်းကျွန်တော်ဆိုခြင်းပါတယ် သောတရှင်မိတ်ဆွေအပေါင်းတို့အပြစ်ဒုစရိုက်ကိုဆက်ဆုပ်ယွန်းရှာတော်မူတဲ့အဖဟာအပြစ်ဒုစရိုက်ကြောင့်ဆုံးရှုံးရမယ့်လူဝိညာဉ်များကိုတော့မျက်နှိုးတော်မူတယ်။သူတို့ကိုကယ်တင်ရှင်ကြီးစုတော်ကိုပေးခြင်းတယ်။အဲ့ဒီမှာတင်စီရင်တော်မူချက်တို့သည်အံ့ဘွယ်သောနည်းနည်းသောအမှုများဖြစ်လာကြရပါလေ။ဟုတ်ပါတယ်။မစီရင်ခြင်းပဲစီရင်ရခြင်းဆိုတာကအံ့ဩဘွယ်ဖြစ်နေတယ်မဟုတ်ဘူးလား။နည်းနည်းကျယ်ဝန်းလှသောအမှုတော်ကြီးဖြစ်နေပြီမဟုတ်ဘူးလား။ဒါပေမဲ့ Holy of Holies လို့ခေါ်ရမယ်။အကျွင့်မဲ့တန်ရှင်းတော်မူသောဘုရားအနေနဲ့သူကိုယ်တိုင်ဖန်ဆင်းပိုင်သားတဲ့လောကအတွင်းကသူ့ကိုဆန့်ကျင်ဘက်လုပ်သမျှတွေကိုတော့ကင်တွေရမှာစီရင်ဆုံးဖြတ်ရမှာမုတ်ချဧကန်သာလင်ဖြစ်ပါလေ။ဒီပြင်အခြားလမ်းမရှိပါဘူး။ဘယ်လိုပဲပြောပြောပါချစ်၍ဖန်ဆင်းလျက်အသက်ကိုပင်ပေးခဲ့သူသခင်ဟာအခြေခံ၌ပင်မပြက်ပြဲနိုင်သောချစ်ချင်းမြတ်တာတော်ရှိသည့်အတိုင်သူ့ကိုယုံကြည်ကိုးကွယ်ခြင်းဆိုတဲ့တရားနဲ့ရှိတော်မှောက်ကိုဝင်ရောက်လာသူလူငမိုက်သားအားလုံးတို့ကိုကဲ့တင်သွားမှသာလျှင်ဖြစ်ပါလေမိတ်ဆွေအပေါင်းတို့မိခအနာဂတ်ကျမ်းဟာနားထောင်ကြကုန်လောဆိုတဲ့ကြီးညာချက်ငယ်များနဲ့အတူ1လူသားများအားလုံး2ဣသရေလလူမျိုးတော်ဤကောင်းဆောင်များဒါတွေကိုအဓိကဥတည်ပြီးဟောပြောသွားလိမ့်မယ်နံပါတ်3နောက်ဆုံးအနေနဲ့ကတော့မိမိကိုဖျားသခင်သွန်သင်သည့်အတိုင်းကိုပိုင်ခံစားချက်များနဲ့လူမျိုးတော်ကိုနောင်တရကြပါဖျားသခင်စီကိုပြန်လာကြပါဆိုပြီးတော့ပရောဖက်ကြီးမိခာအနေနဲ့တိုက်တွန်းနှိုးဆော်သွားလိုက်မယ်လို့ကျွန်တော်ကြိုတင်ဖော်ပြလိုက်ပါတယ်မိတ်ဆွေအပေါင်းတို့မိခာအနာဂတ်ကျမ်းကိုပြင်းထန်စွာတိုက်ခိုက်ပြီးတော့အပြစ်တင်မှုတွေသမိုင်းမှရှိခဲ့ပူပါတယ်ဒီအကြောင်းအသေးစိတ်တွေကိုတော့ကျွန်တော်ဘယ်လို့မှမပြောလို့တော့ဗိမ့်ဒီဝေဖန်ပြစ်တင်မှုတွေဟာသမိုင်းပညာရှင်ဓမ္မပညာရှင်အများစုရဲ့တိကျပြတ်သားတဲ့ခြေပမှုတွေနဲ့အခုအချိန်မှာအကုန်လုံးပြည်လေသွားပြီဆိုတာလောက်ကိုပဲကျွန်တော်တင်ပြခြင်းပါလေမိတ်ဆွေအပေါင်းတို့အလွန်ခိုင်ခံ့မှုရှိတဲ့ဒီအနာဂတ်ကျမ်းကြီးကိုပရောဖက်ယေရမိကိုတိုင်ဟာသူ့ရဲ့အနာဂတ်မှာကိုးကားခဲ့ရကြောင်းကိုလည်းကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မို့လို့မိခာအနာဂတ်ကျမ်းနဲ့ပတ်သက်လို့အပိုဆောင်ပြီးတော့ဘာမှဝါကျွားနေစရာမလိုပါကြောင်းကြိုတင်မိတ်ဆက်ပေးလိုက်ပါရစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သိရသောဓမ္မကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာနာဂတ်တိကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်9အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။